မနေ့ကကြာရောက်ခဲ့တဲ့အမေရိကန်ရဲ့အလုတ်သမားနေ့အကြောင်းကိုပြောပြပေးရစီရှင်။စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုရဲ့အလုတ်သမားနေ့ဖြစ်ပါတယ်။ဒီနေ့မှာတော့အစိုးရရုပ်အနေနဲ့ကြောင်းနေလဲပိတ်ထားပေးပါတယ်။19ရာစုနှောင်းပိုင်းမှာအမေရိကန်ဆက်မှုဆုံးအလုတ်သမားတွေကထိုက်တဲ့လှုပ်အားကရရှိရေးလုပ်ငန်းခွင်မှာတိတ်ခါရှိရှိအလုတ်လုပ်ခွင့်ရရည်နဲ့တပတ်ကိုအလုတ်ချိန်နာရီ40တက်မှတ်ပေးရစတဲ့အချက်တွေကိုတောင်းဆိုဆန္ဒပြခဲ့ကြရတာကနေအမေရိကန်ပြည်ထောင်စုရဲ့သမိုင်းတွင်မဲ့အလုတ်သမားနေ့ဖြစ်ပေါ်လာရပါတယ်။ဒီအလုတ်သမားနေ့နဲ့ပတ်သက်လို့သမ္မတဥပမာကသူ့ရဲ့အပတ်စဉ်မိန့်ခွန်းမှာအခုလိုပြောကြားပါတယ
် Generations every time the economy's changed hard working Americans marched and organized and joined
ရာဇူးတွေနဲ့ချီးပြီးတော့နိုင်ငံမှာစီးပွားရေးအပြောင်းအလဲတွေဖြစ်တိုင်းအလုတ်ကိုတံပိုးထားတဲ့အလုတ်သမားတွေဟာအလုတ်သမားတက်မှတ်ကတွေစီယုံပြီးအဖွဲ့ဝင်တွေလာသာတူပီစာဝင်နေအစဉ်ပြေဖို့အတွက်သူတို့အတွက်တမကသူတို့ရဲ့ရောင်းရင်းတွေအတွက်ပါတောင်းဆိုခဲ့ကြပါတယ်ဒီကြိုးပမ်းမှုတွေကြောင့်ဒီကနေ့ကျွန်တော်တို့တပတ်ကို940အလုတ်ချိန်ကန့်တတာအချိန်ပိုကြီးရတာအနည်းဆုံးလာသာတတ်မှတ်ပြီးတာတွေကိုခံစားကြရတာဖြစ်ပါတယ်ဒါပြင်ကျန်းမာရေးပြုစုဆောင်ရှားမှုခံစားခွင့်တက်ကြီးရွယ်ကိုခံစားခွင့်ပေးစင်လာသာခံစားခွင့်စသဖြင့်ဒီအောင်မြင်မှုတွေအားလုံးဟာအလုတ်သမားတက်မက်ကတွေရဲ့ကြိုးပမ်းရုန်းကန်မှုတွေကြောင့်ခံစားနိုင်ရတာဖြစ်ပါတယ်
။မစ္စတာအိုဘားမားသမ္မတအဖြစ်တာဝန်ယူနေတဲ့9နှစ်ကျော်နဲ့10နှစ်သားတက်တန်းအတွင်းစီးပွားရေးအကြက်တဲကာလနောက်ပိုင်းမှာမော်တော်ကားထုတ်လုပ်ငန်းနဲ့စက်မှုလုပ်ငန်းတွေမှာအလုတ်ကင်ပေါင်း8သိန်းအပါအဝင်2011ခုနှစ်ကစလို့လူလတ်တန်းစားအလုတ်သမားတွေအတွက်စုစုပေါင်းအလုတ်ကင်ပေါင်း 15.3 တက်တန်းကိုဖန်တီးပေးနိုင်ခဲ့ပါတယ်။ဒါရမကလုပ်ငန်းခွင်အတွင်းမှာကြားမှဒန်းတူလှုပ်အားကရရှိရေးအပြင်အမျိုးသမီးတွေအနေနဲ့လည်းလစာပြင်းနဲ့မိဖွားခွင့်စတဲ့အခွင့်အရေးတွေရဖို့ဆက်ပြီးကြိုးပမ်းကြရအောင်မှဖြစ်တယ်လို့လည်းသမ္မတဥပမာကပြောပါတယ်။နွေရာသီရဲ့နောက်ဆုံးသတင်းပတ်လည်းဖြစ်တဲ့အလုတ်သမားနေအားလက်ရမှာအမေရိကန်မှနေထိုင်သူအများစုဟာအပန်းဖြေခီးထွက်တာဆွေမျိုးမိတ်တင်ကဟာတွေနဲ့စုပေါင်းပြီးစားတောက်ကြတာအပြင်အလုတ်သမားနေအထိမ်းမှဈေးဆိုင်တွေကလည်းပစ္စည်းတွေကိုလျှော့ဈေးနဲ့ရောင်းချပေးတာကြောင့်ဈေးဝယ်ထွက်သူလည်းထွက်ကြပါတယ်။အမေရိကန်မှာနှစ်ပေါင်း20ကျော်နေထိုင်ခဲ့သူကိုရင်ထွေးက
ဒီနေ့မှာတော်တော်ကြီးချူချူတကာနဲ့ရှော့ချနေတယ်ဆိုတော့လူရဲ့ပေါ်ပြကားရက်တဲ့နေရာလားခက်ခက်ကြဲကြဲကားရက်တယ်ပစ္စည်းတစ်ခါဝယ်ရင်လဲအော်ကျွန်တော်တို့ပတ်သက်ရှင်းဖို့ရေးစောင့်နေရတဲ့ကားလဲဒီညနေလေကျွန်တော်ရှောက်ဆောင်မဆောင်နိုင်တော့ပစ္စည်းထားရကြလားဘယ်လိုတန်းရရှိယူကိုထားနိုင်တဲ့ကြုံတွေ့ရတယ်ဗျာ
ဟုတ်ကဲ့အဲ့တော့ဈေးနှုန်းချတော့ပြည်ပြည်သားသားချရလား
ကျွန်တော်ဆိုရင်ဘလို့များဖက်နေတယ်ဈေးပြန်ကြည့်အဲ့ဒါသူရဲ့ရောက်သေးရနေရအဲ့နေရာကို80ရာခိုင်နှုန်းလျှော့တယ်ဆိုတော့140တော့လျှော့တော့60ပဲပြရနေရဖက်နှစ်တင်ရော60အဲ့ဒါမျိုးကိုကျွန်တော်လျှော့တော့ကျွန်တော်တွေ့ရတယ
်အမေရိကန်အလုတ်သမားနေ့ကို1894ခုနှစ်မှာတရားဝင်သတ်မှတ်ခဲ့တာဖြစ်လို့အခုဆိုရင်နှစ်ပေါင်း122နှစ်ရှိလာပြီဖြစ်ပါတယ်အလုတ်သမားတွေရဲ့ညီညွတ်မှုနဲ့တောင်းဆိုတိုက်ပွဲဝင်ခဲ့ကြလို့ဒါအခုလိုအလုတ်သမားအခွင့်အရေးတွေရရှိတယ်ဆိုတာကိုသမိုင်းကသက်သေဖြစ်တဲ့အကြောင်းနဲ့အလုတ်ကင်တွေကသာအနာဂတ်ကိုမျှော်ကြည့်နိုင်တဲ့စိတ်ကူးမျှော်လင့်ချက်တွေလည်းဖြစ်ပါတယ်လို့သမ္မတဥပမာကသူ့ရဲ့အလုတ်သမားနေ့အိတ်ဖွင့်ပေးစာမှာဖော်ပြထားပါတယ်ရှင်